အာဖဂန်နစ္စတန်နိုင်ငံမှာအဲစစ်သွေးကြောင့်တောင်းလာရှိရလို့ရုရှားကကမန်ထားပြီးဒီရေအတွက်ဟာတိုးလာနေရလို့ဆိုပါတယ်အကြပ်ပတ်သမားတွေဟာဆီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရင်းနှိမ်လာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကထွက်ပြေးလာကြတော့ပါအာဖဂန်ဆိုင်ရာရုရှားအထူးသံမတ်ဇာမီကာဘူလော့ဖ်ကတာဂျီကစ္စတန်တာကမန်နစ္စတန်နိုင်ငံတွေနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်တွေမှာအဲစစ်သွေးကြောင့်ပို့ပြီးတော့ခိုးအောင်လာနေတာနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ပြောကြကြောင်းရုရှားသတင်းမီဒီယာတွေကကုကဖော်ပြပါရယ်။ဒါပြင်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံဒုတ်ဆက်လက်နဲ့ပစ္စည်းတွေကိုအမှန်တစိမ့်မပါတဲ့ရဟတ်ယာဉ်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆွဲပြောဆိုခဲ့ပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရုပ်ကိုရောနေတိုးအဖွဲ့ဝင်ကိုအဖွဲ့ကိုပါအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြားဘူးလို့လဲကာဘူလော့ဖ်ကပြောပါရယ်။အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုးတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်ကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆွဲပြောဆိုပါရယ်အာဖဂန်ရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချီနေတဲ့မမှန်သတင်းတွေလို့ဆိုပါရယ်အာဖဂန်ကာဝေးရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကဒီအမေရိကန်ရဲ့ကိုလာတာလေကြောင်းတိုက်ခိုက်မှုအတွင်း IS ဆုံးရောက်ဖွဲ့ဝင်1600လောက်တည်ဆုံခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းဆောင်တချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါရယ်ခင်ဗျာ